I think there are historical roots to the issue, because under British rule, people from South Asia were encouraged by the British.
ဒီပြဿနာမှာတမိုင်းနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်နေပါတယ်။ဗြိတိသျှလက်အောက်မှာတော့တောင်အာရှဒေသကလူတွေကိုအခုမြန်မာနိုင်ငံဖြစ်နေတဲ့ဒေသမှာအခြေချဖို့အားပေးခဲ့ပါတယ်။လွတ်လပ်ရေးရတော့မြန်မာနိုင်ငံကိုတစ်ဆာရှိတဲ့လူတွေနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိခဲ့ပေမဲ့ဗြိတိသျှခေတ်မှာဝင်လာတဲ့လူတွေကြောင့်ဒီမတိုင်ခင်ကနေလာတဲ့သူတွေအကျိုးရုပ်စေတယ်၊နင်းနာရတယ်လို့အများအပြားကအရှုံးမြင်ကြပါတယ်။ဒါကြောင့်မလို့ဗြိတိသျှလက်အောက်မှာဝင်လာတဲ့သူတွေကိုနိုင်ငံသားတွေနဲ့အတူအခွင့်အရေးအပြည့်အဝမပေးသင့်ဘူးလို့ယူဆခဲ့ကြပြီးတော့1982ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေနဲ့အတူစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တဲ့လုပ်ရက်တွေကဗြိတိသျှခေတ်မှာဝင်ရောက်လာတဲ့သူတွေကိုပြည်ပကိုထွက်စေခဲ့ပါတယ်။မထွက်ခွာတဲ့လူတွေအဖို့လည်းနိုင်ငံသားဖြစ်ခွင့်ရဖို့ခက်ခဲသွားစေပါတယ်။ပြီးတော့စစ်အုပ်ချုပ်ရေးခေတ်တခြားလုံးမှာလည်းတောင်အာရှကဝင်လာတဲ့သူတွေအဖို့ဟိန္ဒူပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်မြမလူအဖွဲ့အစည်းမှာနေရာမရှိဘူးအထူးသဖြင့်မွတ်စလင်တွေအတွက်အခက်အခဲဖြစ်လာပါတယ
်အဲ့ဒီလိုလွတ်လပ်ရေးမတိုင်ခင်ဗြိတိသျှခေတ်ကတည်းကစီကဲဒက်လူတွေရဲ့ပြဿနာတွေအခုလောလောဆယ်မှာနောက်ပိုင်းဝင်လာတဲ့လူတွေရဲ့ပြဿနာကပိုပြီးတော့အပူပြင်းဖြစ်လာတယ်လို့ထင်ပါတယ်ဥပမာဆိုကြပါစို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဖြစ်တဲ့1987နောက်ပိုင်းမှာလူတွေအတော်များများဝင်လာတယ်ဆိုရအထောက်ထားတွေ့ရပါတယ်တခါနေကြတဲ့မလုံခြုံတော့စီးပွားရေးသူတို့ဘက်မှာဘွားရက်ဒီအခက်ခဲရောက်ဒီဘက်ကိုပြောင်းရွှေ့လာတဲ့လူတွေအများကြီးရှိတယ်လို့ဆိုကြပါတယ်ဆိုတော့ဒီလူတွေရဲ့ပြဿနာပိုပြီးအရေးကြီးတယ်ထင်ပါတယ
် yeah I think it's difficult to know what the numbers are and of course even if you look at somebody today for instance who was born after 2000 maybe one of their
ဟုတ်ပါတယ်အရေးအတွက်ဘယ်ရွေးဘယ်များဆိုတာသိဖို့တော့ခက်ပါတယ်ဒါမဲ့လေခရစ်နှစ်2000ပြည့်ပိုင်းမွေးလာတဲ့သူတွေကိုကြည့်မယ်ဆိုရင်သူတို့ရဲ့ဘိုးဘွားတဦးဟာလွန်ခဲ့တဲ့နှစ်ပေါင်း50လောက်တုန်းကဝင်လာခဲ့တာလည်းဖြစ်နိုင်ပါတယ်။ဒီလူတွေကိုဟိုတုန်းကဝင်လာတဲ့သူအခုနောက်ဝင်လာတဲ့သူဆိုတာခွဲခြားရခက်မယ်လို့ထင်ပါတယ်။1988-89မှာစစ်အစိုးရကရခိုင်ပြည်မြောက်ပိုင်းကမွတ်စလင်တွေကိုမောင်းထုတ်ခဲ့တယ်ဆိုတာကိုလည်းသတိရသင့်ပါတယ်။1990ပြည့်လွန်အစောပိုင်းမှာလည်းအလားတူလုပ်ခဲ့ပါသေးတယ်။ဒါကြောင့်မလို့သူတို့ကိုသူတို့ရိုဟင်ဂျာလို့အသက်မဲ့သူတွေဟာတိတ်နဲ့ချီပြီးတော့မြန်မာပြည်ပြင်ပကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့၈နှစ်ပြည်ပခါတွေမဖြစ်ခင်ကတည်းကပါ
။ကျွန်တော်ဒီညမှာနှိုင်းစင်စဉ်းစားမိရတူကတော့ဒီလိုအနောက်ဘက်ကမွတ်စလင်တွေဝင်လာသလိုပဲအရှေ့ဘက်မှာလည်းတရုတ်နေစာကတရုတ်တွေဝင်လာတာရှိပါတယ်။အဲ့လိုအရှေ့ဘက်ကတရုတ်တွေဝင်လာတာဟာဒီလောက်ထိပြဿနာကြီးကြီးမားမားဖြစ်မလာပဲနဲ့အနောက်ဘက်ကမွတ်စလင်တွေဝင်လာတာကဘာကြောင့်ပိုပြီးအရေးကြီးတဲ့ပြဿနာဖြစ်ရတယ်လဲဆိုတာလဲကျွန်တော်နှိုင်းရှင်ကြည့်တဲ့ထင်ပါတယ်ခရစ်စတီနာ
Well I think that's a very important question to ask because it and that does you know suggest that it's not
အတိတ်ကိုအရေးကြီးတဲ့မိကွန်းတစ်ခုပါနောက်ပြီးတော့ဒါကဘာကိုဖော်ပြနေလဲဆိုတော့လူအုပ်စုတိုင်းအတွက်ပြဿနာမဖြစ်ပေမဲ့လည်းတချို့သောအုပ်စုတွေနဲ့ကြမှာပြဿနာဖြစ်ရတယ်ဆိုတာတိုင်းပြည်မှာရှိတဲ့လူထုအများစုရဲ့ထင်မြင်ချက် perception အပေါ်မှာမူတည်ရဲဆိုတာပဲဖြစ်ပါတယ်တရုတ်နယ်စပ်မှာလည်းကိုးကန့်လိုမျိုးလူတွေရှိပါတယ်သူတို့ဟာနိုင်ငံသားဖြစ်ခွင့်ရှိကြတယ်။ဒါမဲ့လေရိုဟင်ဂျာဆိုသူတွေအပေါ်မှာကြတော့မူဝါဒကကွဲပြားသွားပါတယ်။ဒီလိုမျိုးကွဲလွဲတဲ့မူဝါဒထားရှိတာဟာဘာသာရေးကိစ္စလည်းပါဝင်တယ်လို့ထင်ပါတယ်။ဒါဟာမွတ်စလင်လူဦးရေဟာမြန်မာပြည်မှာဗုဒ္ဓဘာသာတည်မြဲရေးကိုချိန်ချောက်နေတယ်ဆိုတဲ့စိုးရင်စိတ်ပေါ်ထွက်လာနေလို့လည်းဖြစ်နိုင်ပါတယ
်။ဆိုတော့ဒီစိုးရင်စိတ်ဟာတကယ်အချိန်မြင့်စီတဲ့စိုးရင်စိတ် reality လို့ထင်ပါလားဒါမှမဟုတ်ဒီလိုဖြစ်လာလိမ့်မယ်ဆိုတဲ့ထင်မြင်မှု perception လို့ပဲထင်ပါလား Christina Belzebub ပါလား
Well, I suppose for people who believe this, for them it is a reality, but for outsiders
တကယ်ဖြစ်မယ်လို့ယုံကြည်နေသူတွေအဖို့တော့ဒါဟာအစ်စ်မယ် reality လို့ထင်ပါတယ်။ဒါပေမဲ့အပြင်ကလူတွေအနေနဲ့တော့အဲ့လိုမျိုးရှုမြင်မှုခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာမွတ်စလင်လူဦးရေကတိတ်ကိုနေပါတယ်။၄၀ခန့်တော့အောက်ပဲရှိမယ်လို့ကျွန်မထင်ပါတယ်။လွန်ခဲ့တဲ့နှစ်30အတွင်းမှာဒီထက်ပိုများလာတယ်လို့လည်းသကောင်စင်းမှမတွေ့ရပါဘူး။သူတို့လူဦးရေဟာအရင်နဲ့အတူတူပဲရှိနေပါတယ်။ဒါကြောင့်မလို့တနိုင်ငံလုံးကိုကြည့်မယ်ဆိုရင်ချင်းချောက်မှုတစုံတရာမတွေ့ရပါဘူး။ရခိုင်ပြည်ကလူတွေအဖို့တော့အဲ့ကိစ္စစိုးရင်ကြတာကျမနားလည်နိုင်ပါတယ်။မွတ်စလင်ဥယျာဉ်နေစဉ်နဲ့အမျှတိုးပွားလာနေတာပါ။ဒါမဲ့လည်းဘာသာရေးမတူတဲ့အတွက်အတူမနေနိုင်ဘူးဆိုတာလည်းမဟုတ်ပါဘူး။တိုင်းပြည်ကိုအတူတကသစ္စာစောင့်တည်ကြမယ်ဆိုတာလည်းဖြစ်နိုင်ပါတယ်။သူတို့ပြည်နယ်မှာပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာအုပ်စုနှစ်ခုစလုံးအတွက်အတူတကအကျိုးဖြစ်ထွန်းနိုင်တဲ့ကိစ္စတွေပါ။
အခုချိန်မှာနိုင်ငံတကာအဆိုင်အဝိုင်းအနေနဲ့ဒီစာနာမှုအထောက်အထား humanitarian crisis ပေါ့လေအဲဒီကိစ္စကိုပဲအဓိကထားပြီးပြောနေကြပါတယ်ဒါကလောလောဆယ်ဖြစ်နေတဲ့ကိစ္စသာဖြစ်ပါတယ်တကယ်တမ်းပူပြီးနေဆိုင်တဲ့အခြေခံကိစ္စအခြေခံပြဿနာတွေကိုလူတွေသိမစင်စားရဘူးနိုင်ငံကိစ္စကိုသိအလေးနဲ့မထားကြဘူးဆိုတာလောလောဆယ်တွေ့နေရပါတယ်ဘယ်လိုသဘောပါလဲ
Yes, well, I think that you know, when over 400,000 people cross a border into another country. ဒါတပတ်နှစ်ခုလောက်အတွင်းမှာလူပေါင်း
4,000ကျော်တခြားနိုင်ငံကိုထွက်သွားရဲဆိုတော့လေစာနာမှုပြဿနာတွေအတိဒုက္ခတွေအများကြီးရှိမှာပါ။ပြီးတော့အာဆာကဒီရဲစခန်းတွေကိုတိုက်ခိုက်တဲ့အတွက်ရခိုင်ပြည်နယ်နဲ့တကွာတပြည်လုံးမှာခံပြင်းဒေါသထွက်နေကြမှာလဲသိကြပါရယ်။ဒီတိုက်ခိုက်မှုတွေဟာအနေရကြီးမားတာလဲအမှန်ပါ။တိတ်ပြီးတော့စိုးရင်ရပါရယ်။ဒါကြောင့်မလို့ဒီအချိန်မျိုးမှာပို့ပြီးတော့ net shine နဲ့နိုင်ငံရေးပြဿနာတွေကိုအာရုံစိုက်ဖို့ခက်ခဲပါလိမ့်မယ်။ထွက်ပြေးခဲ့ကြရတဲ့သူတွေဒီထဲမှာမွတ်စလင်၊ဟိန္ဒူ၊ရခိုင်တခြားလူမျိုးစုတွေဘယ်သူပဲဖြစ်ဖြစ်ပြည်ရင်းပြည်ပါအကြမ်းဖက်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရတဲ့သူတွေအားလုံးရဲ့အတီးဒုက္ခတွေကိုဂရုစိုက်ကြရမယ့်အချိန်မှာလူတွေအားလုံးအနေနဲ့ကင်းပြီးတော့လုံခြုံမှုရှိပြီးဆိုမှပဲရေရှည်ခံမဲ့အဖြစ်ကိုရှာဖွေကြရမှာဖြစ်ပါတယ်။
နောက်အခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကအဓိကထားပြီးတော့ဒါအမျိုးမျိုးဝေဖန်ပုတ်ခတ်ဆုတ်ချနေကြပါတယ်။ရွေးကောက်ပွဲကာလတုန်းကလည်းပဲ NLD ပါတီမှာတက်ကြွလှုပ်ရှားတဲ့မွတ်စလင်တွေအများကြီးစီးခဲ့ရတာနဲ့သူတို့ကိုအမတ်ကိုယ်စားလှယ်လောင်းဖြစ်တရက်ကိုမှမရွေးချယ်ခဲ့ဘူးဆိုတဲ့ကိစ္စလည်းရှိပါတယ်။တကယ်ကပြည်သူလူထုအများစုကို၌ကမွတ်စလင်တွေအပေါ်မှာအမြင်ဆောင်နေတယ်လို့ပြောရလိမ့်မလားပါပဲ။အမျိုးဘာသာစွဲတွေကတော်လေးပြင်းထန်လာနေပါတယ်မြန်မာနိုင်ငံမှာ။ဆိုတော့ဒီလိုအချိန်မျိုးမှာလူလူရဲ့သဘောထားကိုဆန့်ကျင်ဖို့အဲ့ဒီလူလူရဲ့သဘောထားကိုပြောင်းလဲပေးဖို့အတွက်နိုင်ငံရေးခေါင်းဆောင်တယောက်အနေနဲ့လွယ်ကူပါမလားခင်ဗျာလူလူရဲ့ထောက်ခံမှုဆုံးရှုံးမသွားနိုင်ဘူးလား
Well you raise a good point because you know the throughout the period of military rule this fear of Muslims and
ဒါစဉ်းစားရမယ့်ကိစ္စပါစစ်အုပ်ချုပ်ရေးကာလတခြားလုံးမွတ်စလင်ကြောက်စိတ်တွေရိုဟင်ဂျာဆန့်ကျင်မှုတွေကိုမီဒီယာတွေနဲ့တခြားနိုင်ငံပိုင်းရန်နီးယားတွေကတစင်တောက်လျှောက်ဖြန့်ဖြူးလာခဲ့တာပါတကယ်တော့ရိုဟင်ဂျာကိုမတွေ့ဘူးတဲ့သူတွေအများကြီးပါဒါပေမဲ့သူတို့ကလည်းရိုဟင်ဂျာဆိုကြောက်နေကြပါတယ်ရိုဟင်ဂျာတွေဟာသူတို့ရဲ့ရန်သူလို့ထင်နေကြပါတယ်ဒါဟာစိတ်ပျက်စရာကောင်းတဲ့အလားအလာပါတကယ်တော့အချင်းချင်းထိတွေ့ဆက်ဆံကြည့်ရင်သူတို့ဟာဘဝတူလူသားတွေပဲဆိုတာနားလည်ကြမှာပါသူတို့ဟာလည်းသူတို့မိသားစုနဲ့ငြိမ်းချမ်းချမ်းနေထိုင်ခြင်းနဲ့တရားဥပဒေကိုလေးစားလိုက်နာကြတယ်ခွဲခြားဆက်ဆံမှုမသင့်ဘူးလို့ထင်မြင်လာကြမှာပါဒေါ်ဆန်းစုကြည်နေနဲ့တော့လူတွေသူတို့ကြီးပြင်းလာရတဲ့အတွေးအမြင်တွေကိုပြောင်းလဲပစ်ဖို့အခက်အခဲရှိပါတယ်။ဒါပေမဲ့သူ့အနေနဲ့တော့စာနာစိမ့်နဲ့ရှုမြင်ပြောဆိုဖို့ဆိုတာတော့ဖြစ်နိုင်မယ်ထင်ပါတယ်
။ဒီလိုအလားတူပြဿနာမျိုးမွတ်စလင်တွေနဲ့ဖြစ်တဲ့ပဋိပက္ခမျိုးပြဿနာမျိုးဟာမြန်မာနိုင်ငံမှာသာမကဘူးဒီအစီအောင်ရှာထိုင်းနိုင်ငံတောင်ပိုင်းမှာရှိတယ်။ဒါကဖိလစ်ပိုင်တောင်ပိုင်းမှာလည်းတွေ့ရပါတယ်။ဒီအခြေအနေတွေနဲ့မြန်မာအခြေအနေကိုနှိုင်းယှဉ်ကြည့်ပါဦးခရစ်စတီနာ
။ Yeah.you know, there are minority Muslim populations in both Thailand and the Philippines. Thailand, of course, is a majority Buddhist country.
Thailand and Philippines, နိုင်ငံနှစ်နိုင်ငံလုံးမှာ Muslim လူနည်းစုတွေရှိကြပါတယ်။ Thailand နိုင်ငံဟာဗုဒ္ဓဘာသာလူများစုနိုင်ငံဖြစ်ပြီးတော့ Philippines က Christian လူများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ပြီးတော့နှစ်နိုင်ငံလုံးရဲ့တောင်ပိုင်းတွေ Muslim တွေကသူတို့ဟာခွဲခြားဆက်ဆံခံနေရတယ်လို့ယူဆပြီးတော့နှစ်နိုင်ငံလုံးမှာပဲလက်နက်ကင်တိုက်ခိုက်မှုတွေလုပ်နေကြပါတယ်။မြန်မာနိုင်ငံနဲ့ကြီးကြီးမားမားကွာခြားတဲ့အချက်ကတော့ထိုင်းနဲ့ဖိလစ်ပိုင်ကမွတ်စလင်တွေရဲ့နိုင်ငံသားဖြစ်မှုကိုပိတ်ပင်ထားတာမရှိပါဘူး။သူတို့နိုင်ငံတွေမှာဘယ်မျိုးနွယ်ဘယ်တိုင်းရင်းသားဖြစ်မှနိုင်ငံသားဖြစ်ရမယ်။သူတို့ရဲ့ဘဝမျိုးဝါတွေဟာနိုင်ငံတွေမှာနှစ်ပေါင်း200နေထိုင်ခဲ့ဘူးတော့မှနိုင်ငံသားဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်မရှိပါဘူး။သူတို့ဟာအဲ့ဒီတိုင်းပြည်တွေမှာကာလတာရှည်နေလာခဲ့ကြပြီးတော့ဆက်လက်နေထိုင်ခွင့်တွေလည်းငင်းပယ်မခံရပါဘူး။ဒါမဲ့လည်းမြန်မာနိုင်ငံကမွတ်စလင်တွေနဲ့တူတဲ့အချက်ကတော့သူတို့ဟာမွတ်စလင်တွေဖြစ်နေတယ်ဆိုတဲ့အတွက်ခွဲခြားဆက်ဆံခံရပြီးတော့အဲ့ဒီတိုင်းပြည်တွေထဲမှာတိုးတက်မဲ့အခွင့်အလမ်းတွေမရှိဘူးဆိုတဲ့ခံစားချက်ပဲဖြစ်ပါတယ်
။မြန်မာပြည်မှာလည်းဒီလိုပဲ NLD အစိုးရကအခုနောက်ဆုံးနိုင်ငံသားပြည်ပလုတ်တော့ဒီလူရရိုဟင်ဂျာလို့အစီအမပြုရမယ်ဆိုတာပဲတင်းခံနေကြတယ်လို့ကြားပါရတယ်။အစိုးရကလူမျိုးနာမည်မထည့်တော့ဘူးလို့ပြောတဲ့အခါလဲဒါတွေကလက်မခံဘူးဒီဟာကိုပဲသူတို့ဆက်လက်ပြီးတော့တောင်းဆိုတင်းခံနေကြလို့သိရပါတယ်။ဆိုတော့ဒီလူတွေအများသောအပြင်သင်ရတဲ့ပညာမတတ်တဲ့လူတွေဖြစ်နေကြတော့သူတို့ဘက်ကနိုင်ငံရေးသမားတွေအထူးသဖြင့်ပြင်ပဒီစီယုံလှုံ့ဆော်နေတဲ့လူတွေသွေးထိုးလှုံ့ဆော်မှုကလည်းပဲတော်တော်အရေးပါနေတယ်လို့တချို့ကသုံးသပ်ကြပါတယ်အဲ့ဒါပဲလို့မြင်တယ်ခရစ်စတီ
Well I mean I think the problem starts with the fact that citizenship in Myanmar is based on ethnicity
ပြဿနာစတင်ရတာကတော့မြန်မာနိုင်ငံမှာနိုင်ငံသားဖြစ်မှုဟာ ethnicity လူမျိုးနွယ်ပေါ်မှာအခြေခံထားလို့ကျွန်မထင်ပါတယ်ဒါဟာကဘာမှာအတော်ထူးဆန်းနေတာပါနိုင်ငံအများပြားမှာဆိုရင်ဒီတိုင်းပြည်တွင်းမှာမွေးဖွားသူဖြစ်ရမယ်မိဘနှစ်ပါးဒီတိုင်းပြည်မှာနေထိုင်ရမယ်ဆိုတာတွေနဲ့သတ်မှတ်ပါတယ်လူမျိုးနွယ်နဲ့မဆိုင်ပါဘူးမြန်မာနိုင်ငံမှာလည်းနိုင်ငံသားဆိုတာအစိုးရကသတ်မှတ်ထားတဲ့မျိုးနွယ်အုပ်စုတစ်ခုခုမှာပါဝင်ရမယ်ဆိုရဲသတ်မှတ်ချက်မျိုးမရှိရင်ဘာပြဿနာမှမရှိပါဘူးရိုဟင်ဂျာဟုတ်တယ်မဟုတ်ဘူးဆိုတာအရေးမကြီးတော့ပါဘူး သူတို့ဟာသူတို့ရိုဟင်ဂျာလို့ခေါ်နေရင်လေတိုင်းပြည်ရဲ့ကျန်တဲ့သူတွေအနေနဲ့ယူဆိုင်စရာမလိုပါဘူးအခုသူတို့ရိုဟင်ဂျာလို့သတ်မှတ်စေချင်တာလေအဲဒီလိုမျိုးမျိုးနွယ်တစ်ခုခုဖြစ်အတိအမှတ်ပြုခံရတော့မှနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိနေတယ်ဆိုလို့ဖြစ်ပါလိမ့်မယ်ရှင်ရဲ့ပြည်သက်တွေကိုသိစေချင်ပါတယ်သူတို့အမေရိကန်ပြည်ထောင်စုကိုပဲဖြစ်စေတခြားနိုင်ငံတစ်ခုခုကိုဖြစ်စေသွားနေရင်ဘယ်သူကမှဘိုးဘွားမိဘတွေနှစ်ပေါင်း200ကျော်နေထိုင်ခဲ့ရလားဆိုတာမစစ်ဆေးပါဘူးအဲ့ဒီနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ဆိုရင်အဲ့ဒီနိုင်ငံဟာသူတို့နိုင်ငံမှာပဲ
ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကလူတွေရဲ့အမြင်ကတော့ဒီနိုင်ငံသားမှာရောက်နေတဲ့အထူးသဖြင့်မြန်မာတွေနဲ့မကဘူးဥပမာဗြိတိန်နိုင်ငံမှာဆိုလို့ရှိရင်တောင်အာရှလူတွေအများများရှိပါတယ်ဒါပေမဲ့သူတို့ဒီဟာကိုသူတို့နယ်မြေဖြစ်သတ်မှတ်ဘူးဆိုတာတောင်းခံကြတာမရှိပါဘူးဒီမှာကတော့သူတို့အတွက်သိကြနယ်မြေပိုင်ဆိုင်မှုတောင်းဆိုကြတယ်ဆိုတာကိုလည်းစိုးရင်လည်းလို့ပြောကြပါတယ
် I do think it's important to remember that there certainly have been Muslims in that area dating back centuries it was a mixed
အဲ့ဒီတောင်မှာမွတ်စလင်တွေတကယ်ပဲရှိနေခဲ့တယ်ဆိုတာလေသတိပြုသင့်ပါတယ်ဒီရာစုနဲ့ချီပြီးတော့ကိုသူတို့ရှိလာခဲ့တာပါဗုဒ္ဓဘာသာနဲ့မွတ်စလင်တွေရောနှောနေခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်မှာလည်းဗုဒ္ဓဘာသာဝင်တွေရှိပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရပိုင်ခွင့်တွေကိုမပိတ်ပင်ပါဘူးမွတ်စလင်နိုင်ငံမှာမနေရဘူးလို့မပြောပါဘူးဦးနှုလက်ထက်ကလည်းမေယူနယ်ကြားခရိုင်ဆိုပြီးတော့တရားသတ်မှတ်ပေးခဲ့တာရှိပါတယ်